ဲ့နှစ်အခုလိုအချိန်တုန်းကမြန်မာအစိုးရဆက်ဆက်အကောင်အထည်မဖော်နိုင်ခဲ့တဲ့1948ခုနှစ်ပင်လုံစာချုပ်ကိုအခြေခံပြီးတော့ဒုတိယအကြိမ်ပင်လုံညီလာခံဆိုတာကိုခေါ်ယူရေးကြေညာစာတမ်းတစ်ခုထွက်ပေါ်ခဲ့ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်း27ရာစုနဲ့ကဲ့ညီတဲ့27ရာစုပင်လုံညီလာခံအကောင်အထည်ဖော်မယ်လို့ဆိုခဲ့ပါတယ်။အဲဒီတုန်းကတိုင်းရင်းသားအင်အားစုအများပြားကလည်းကြိုဆိုခဲ့ကြပါတယ်။အခုရောအဲ့ဒီရွေချက်ဆက်ပြီးတော့ရှိနေသေးပဲလားဆိုတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်ဆရာကြီးဦးဝင်းတင်ကိုကျွန်တော်မေးကြည့်ခဲ့ပါတယ်။
အမှန်တိုင်းပြောရရင်ဒီဒုတိယပင်လယ်ညီလာခံကျင်းပမယ်ဆိုတာကဂျုံမီချင်းအမျိုးသားညီလာခံနေပြီးတော့ကလေးမျိုးညီလာခံနေပြီးတော့သုံးပြရတဲ့ကိစ္စဒါတစ်ပေါ့နှစ်ကဒေါ်စန်းစီလွတ်လာတဲ့ခါမှာဒေါ်စန်းစီကဒီကိစ္စကိုသူတောင်းယူပြီးတော့ဆောင်ရွက်ပါမယ်လို့ပြောတယ်ဒါဒုတိယအချက်ပေါ့နောက်တစ်ချက်ကဘာပြောစရာရှိလဲဆိုတော့ဒေါ်စန်းစီပြောတဲ့ဟာကဒီခေတ်မှာဟလာဆက်သွယ်ရေးလမ်းကြောင်းတွေပါတယ်တိတ်ပြီးတော့ခက်ခဲလို့ဒီဒုတိယပင်လယ်ညီလာခံဒီနိုင်ကြီးကခက်ခဲနေမယ်ဆိုရင်ဒီဟာ27ရာစုပင်လုံညီလာခံဆိုပြီးတော့နာမည်ပြောင်းပြီးတော့နာမည်တက်ပြီးတော့အဲ့ဒီ27ရာစုနဲ့ကိုက်ညီတဲ့ဤပညာတွေနဲ့တုံးပြီးတော့ကျွန်တော်တို့အချင်းချင်းကြားမှာဤနိုင်မှုတွေလောက်သွားမယ်အဲ့ဒီလောက်သွားတဲ့ပေါ်ပေါက်လာတဲ့ရလတ်တွေနဲ့ပင်လုံညီလာခံရဲ့အဲဒီဆုံးဖြတ်ချက်တွေကို resolution တွေပေါ့ဗျာဆုံးဖြတ်ချက်တွေကိုကျွန်တော်တို့ဖော်ထုတ်မယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်
အခုမကြခင်ကမိထားဝင်ကြီးဦးအောင်မင်းကတိုင်းရင်းသားလူမျိုးစုလက်နက်ကင်အဖွဲ့တွေကိုအပြစ်ရရေးဆိုပြီးတော့လိုက်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေရမှာသူ့ရဲ့ရည်မှန်းချက်ထဲမှာတချိန်ကြာရင်နေပြီးတော့မှတိုင်းရင်းသားအဖွဲ့တွေကိုဒုတိယပင်လုံညီလာခံသဘောမျိုးတွစ်ဆုံပြီးတော့လက်မှတ်ရေးထိုးကြဖို့ဆိုတာပါဝင်ပါတယ်အဲ့ဒီတော့အခုနဒေါ်ဆန်းစုကြည်ရဲ့27ရာစုနဲ့ကန့်ညီတဲ့ပင်လုံညီလာခံဆိုတာနဲ့မိထားဝင်ကြီးနဲ့ NGO လူတစုပြောနေတဲ့ဒုတိယပင်လုံညီလာခံဆိုတဲ့ဟာဘာများကွာခြားမှုရှိပါသလဲဆရာ
ကျွန်တော်ချင်းနေရသူတို့ပြောတဲ့စကားအပြည့်စုံကျွန်တော်မသိရတဲ့အတွက်ပေါ့ဗျာနော်ဒီဒုတိယပင်လုံညီလာခံသူတို့ပင်လုံလိုဟာမျိုးကျင်းပမယ်ဆိုရဲအာစကားလုံးကြားရတာပဲရှိတဲ့အတွက်ကျွန်တော်အတိအကျတော့ကျွန်တော်နဲ့သူတို့နဲ့ဘယ်လိုခြားနားမှုရှိမယ်ဆိုတာလည်းကျွန်တော်မသိဘူးပေါ့ဒါပေမဲ့ကျွန်တော်ပြောချင်တာကကျွန်တော်ရဲ့ကြီးမှန်းချက်ကျွန်တော်တိုင်းသားတွေအားလုံးရဲ့ကြီးမှန်းချက်နော်နောက်တော့ဒုတိယပင်လုံညီလာခံခေါ်ဖို့အတွက်ဆိုင်းမြစ်နေတဲ့အဲဒီတိုင်းသားပါတီဖွဲ့စည်းများရဲ့ဒီမှန်ချက်ကဘာလဲဆိုတော့ကျွန်တော်ဒီညီလာခံမှာကျွန်တော်ဟာဒီတိုင်းသားများရဲ့ဒဏ်တူခွင့်ကိုကျွန်တော်ဟလာဖော်ထုတ်မယ်နော်ဒါရှင်နေမယ်ညီနိုင်မယ်ဆုံးရမယ်ပေါ့ဗျာနောက်တစ်ခုကတိုင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုကျွန်တော်ရှင်နေမယ်ညီနိုင်မယ်ဖော်ထုတ်မယ်ဒါပဲဗျာဒီနှစ်ချက်ကအဓိကပဲအဲ့ဒီနှစ်ချက်သာကျွန်တော်မှာရှိမယ်ဆိုရင်ကျွန်တော်ဟာစစ်မှန်တဲ့ပြည်တော်စုဆိုတာကြီးဟာဟလာအလွယ်တကူနဲ့ကျွန်တော်တက်လန်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါပါသူတို့ကတော့ဘယ်လိုယုံကြည်တယ်လဲဆိုတော့မသိဘူးပေါ့ခင်ဗျာအဲ့ဒါအဲ့ဒီနှစ်ချက်ကိုသူတို့လည်းယုံကြည်မယ်ဆိုလို့ရှိရင်နော်ယုံကြည်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ကျွန်တော်နဲ့သူတို့နဲ့ဟာအလားဒီခီးတူနေတဲ့အတွက်လမ်းတူနေတဲ့အတွက်အလားခီးဆုံးကိုအတူတူရောက်ကြမှာပဲလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒါမင်းလို့တခုပဲရှိတယ်ကျွန်တော်ရဲ့ယုံကြည်ချက်ဟာဖက်ဒရယ်Union ပေါ့ကျွန်တော်ပြောတယ်စစ်မှန်တော့ပြည်တော်စုဆိုတာဖက်ဒရယ်ပြည်တော်စုကိုကျွန်တော်ဆိုလိုချင်းဖြစ်တယ်ဆိုတာတော့ကျွန်တော်ထင်တယ်ကျွန်တော်စကားခံပြီးတော့ပြောရလိမ့်မယ်လို့ထင်တယ်ခဗျာ
ဒီဖက်ဒရယ်ကိုပိုင်ပြဋ္ဌာန်းအုပ်ချုပ်ခွင့်ပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအဆက်ဆက်မှာလက်တွန့်ခဲ့ကြပါတယ်နိုင်ငံရခြားခေါင်းဆောင်တွေကိုယ်စားလှယ်အဖွဲ့တွေနဲ့စကားပြောရင်လည်းစိုးရင်စရာကိစ္စဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုရုရှားနိုင်ငံလိုကွဲပြဲသွားတာမျိုးအဖြစ်မခံနိုင်ကြောင်းစတာတွေပြောခဲ့တယ်လို့သိရပါတယ်ဆရာတို့အနေနဲ့ကောအဲ့ဒီလိုမျိုးစိတ်ပူပန်မှုမရှိဘူးလားခင်ဗျာ
။တော့ပြောချင်တာပထမပြောချင်တဲ့ခုနပြောလို့ Federal နဲ့ပတ်သက်လို့ဟလာအစိုးရအဆက်ဆက်လက်တွန့်နေဆိုတာက Federal လို့သူတို့ကဒီအိုးချေစင်စစ်တရားစပြီးတော့ဒီစစ်အစိုးရကြီးအဆက်ဆက်က Federal ဆိုတာဟာခွဲထွက်ရေးဖြစ်တယ်ဆိုပြီးတော့ပြောခဲ့တာ။အဲ့တော့ကျွန်တော်တို့မှအခုလက်ခမားတို့လည်းကြားနေပါပဲ။တိုင်းသားခေါင်းဆောင်တွေအပီးပီးရနေပြီးတော့အတီလင်းဟလာတုပ်ဖို့ပြောကြားနေကြ။သို့မဟုတ်လည်းအမတ်ဗန်ဒီခန်းနေကြအချက်ကပါလေဆိုတော့ကျွန်တော်တို့ကပြည်တော်စုကနေပြီးတော့ခွတ်တဖို့လုံးဝကိုဟလာဒီမှန်ချက်မရှိပါဘူးဆိုတဲ့ဟာကိုအတီလင်းပြောနေပါတယ်ဒါတစ်ချက်ပေါ့အဲ့ဒါကြောင့်ကျွန်တော်ဖက်ဒရယ်ဆိုတာဒီပြည်တော်စုကနေခွတ်တွေ့ရေးဆိုတာလုံးဝမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်အမှတ်ခံပြီးတော့ကျွန်တော်ပြောလို့ရတယ်လို့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဒုတိယတစ်ချက်ကျွန်တော်ပြောချင်တာကတော့ဒီဖက်ဒရယ်လုပ်ရင်ဟလာဒီခွတ်ထွက်ပြီးတော့ရုရှားတွေကလည်းခွတ်ထွက်မယ်ဆိုတာက ရုရှားတို့နဲ့ကျွန်တော်ကတော့မတူဘူးခင်ဗျဒီဖက်ဒရယ်ဆိုတဲ့ဟာကိစ္စကကျွန်တော်ကဒီမိုကရေစီဟလာအောက်မှာကျွန်တော်ဒီမိုကရေစီစနစ်အောက်မှာကျွန်တော်လုပ်မဲ့ဖက်ဒရယ်စတိတ်ပြရုရှားတို့လုပ်တယ်ဆိုတာဒီကွန်မြူနစ်စနစ်အောက်မှာလုပ်တဲ့ဖက်ဒရယ်ပုံစံလားအဲ့တော့ကွန်မြူနစ်စနစ်အောက်မှာလုပ်တယ်ဆိုတာသူတို့မှာလွတ်လပ်မှုတွေမရှိဘူးဟလာပြည်နှိမ်မှုတွေအများကြီးရှိမယ်ဟလာဆိုတဲ့အခါကျတော့တိုင်းသားတွေဒီနေ့ကဒီလိုဒီကွန်မြူနစ်စနစ်အောက်မှာဖက်ဒရယ်စတိတ်ကိုထူထောင်မှုရည်တည်ဖို့ခဲရင်လိမ့်မယ်ဒါကြောင့်ပြုတ်ကွဲတာနောက်ဆုံးပြီးပြုတ်ကွဲတဲ့အစီအစဉ်ရောက်သွားတယ်လို့ပြောလို့ရမယ်ကျွန်တော်တို့လုပ်မဲ့ဖက်ဒရယ်စတိတ်ဆိုတာကဒီမိုကရေစီအောက်မှာဟလာတည်ဆောက်မဲ့ဖက်ဒရယ်စတိတ်ဆိုတဲ့အခါကျတော့ကျွန်တော်ကတော့ရုရှားလိုကကြမှာမျိုးကျုံနိုင်လိမ့်မယ်လို့ကျွန်တော်မယူဆလည်းမယူဆဘူးထင်လည်းမထင်ပါဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတရားဝင်နိုင်ငံရေးပါတီအခုအဖြစ်နဲ့မှတ်ပုံမတင်ခင်တုန်းကဟိုတပိတ်မှောက်ထားတဲ့အချိန်တုန်းကနိုင်ငံရေးလှုပ်ရှားမှုတွေလောက်ရတဲ့နေရာမှာအခက်အခဲတွေရှိမယ်အခုတော့တရားဝင်နိုင်ငံရေးပါတီဖြစ်လာတော့မယ်ဆိုတော့ပါတီဖြစ်လာပြီဆိုလို့ရှိရင်တိုင်းရင်းသားအရေးဒီစီးလုံးညီညွတ်ရေးကိစ္စတွေအတွက်ချက်ချင်းစပြီးတော့လှုပ်ဖို့ရည်ရွယ်ထားတာများရှိပါသလား
ကျွန်တော်ရည်ရွယ်ပါတယ်အခုဒီမင်းလေကျွန်တော်ကအခုကျွန်တော်ထင်နေဗျာဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ဘယ်လိုပြောရမလဲဆိုလို့ရှိရင်ဒီကျွန်တော်ပါတီဟာဟလာလှုပ်ရှားနိုင်တဲ့အချိန်ကြမှာဒီဝင်ပါတီဖြစ်နေလှုပ်ရှားလာနိုင်တဲ့အချိန်မှာတိုင်းသားကိစ္စကိုကျွန်တော်တို့ဟလာဒီအရေးတာဆောင်ရွက်မယ်ဆိုတာမျိုးမဟုတ်ဘူးခင်ဗျာကျွန်တော်တို့မှာငကိုပါတီစပြီးတော့စထူထောင်တဲ့အချိန်ကစပြီးတော့တိုင်းသားတွေပေါ်မှာထားတဲ့သဘောထားဟာကျွန်တော်တချောင်းလုံးဘုရောင်းဆန်းတို့လက်ထက်တုန်းကထားခဲ့တဲ့သဘောထားအတိုင်းပဲထားပါတယ်တိုင်းသားတွေအားလုံးဟာကျွန်တော်ရဲ့ညီနောင်ရင်းချာတွေဖြစ်တယ်ဟလာတိုင်းသားညီကိုတွေဖြစ်တယ်ဒီညီကိုတွေကြားထဲမှာလူအပ်ချက်ကလာဒီစစ်မှန်တော့ပြည်တော်စုကိုအားလုံးတည်ဆောက်ဖို့ဆန္ဒတော်ရည်တူညီကြတူညီစွာရှိတယ်ဆိုတာရှိပြီးသားဖြစ်ပါတယ်ကျွန်တော်အဲ့ဒါကြောင့်ကျွန်တော်တိုင်းသားတွေနဲ့ဆက်ဆံတဲ့အခါမှာအထူးတလေကျွန်တော်တို့အခုအဲဒီကျွန်တော်ပါတီပြန်လဲပြီးတော့ဒီရက်တည်နိုင်တဲ့အချိန်ကျမှကျွန်တော်ဒီကိစ္စကိုတိုင်းပြည်စဉ်းစားမှာစဉ်းစားမယ်ဆိုတာတော့မဟုတ်ပါဘူးခင်ဗျာငကိုအတိုင်းပဲကျွန်တော်ဆက်လက်ပြီးတော့ရက်တည်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီနေရာမှာတခုမေးချင်တာကတိုင်းရင်းသားလူမျိုးစုတချို့ဟာမြန်မာအစိုးရအဆက်ဆက်ဟာဗမာလူမျိုးကြီးဝါဒကျင့်သုံးတယ်ဆိုတဲ့အယူဆတွေကြားနေရပါတယ်။ဒန်းလူမှုမရှိဘူးပေါ့ခင်ဗျာ။ဆရာအနေနဲ့ရောအဲ့ဒီကိစ္စအပေါ်မှာဘယ်လိုအမြင်ရှိပါလဲခင်ဗျာ
။အတူတူပြောရင်တော့ကျွန်တော်တိုင်းသားတွေယူဆတယ်လို့ပဲကျွန်တော်လည်းတိုင်းသားပဲပေါ့နော်။ကျွန်တော်လည်းဒီဗမာလူမျိုးဆိုတာလည်းတိုင်းသားပဲပေါ့။ကျွန်တော်ကလူမျိုးကြီးဆိုတာကိုကျွန်တော်လက်မခံပါဘူး။လူမျိုးကြီးတို့ဟလာအဲဒီပါတီကြီးတို့ဘာကြီးတို့ညာကြီးတို့ဆိုတာဒီကျွန်တော်ဘယ်ဟာကြီးမှလက်မခံဘူး။ကျွန်တော်တွေဟာအကုန်လုံးတန်းတူကြည့်လို့ရှိမယ်ဟဲ့လားကျွန်တော်အကုန်လုံးလက်တွဲလုပ်ပြီးတော့ပူးပေါင်းလုပ်သွားကြမယ်ဟဲ့လားအကုန်လုံးတယောက်နဲ့တယောက်ကူညီရိုင်းပြီးတော့လုပ်သွားကြမယ်ဆိုတဲ့သဘောထားကိုကျွန်တော်ကလက်ခံတဲ့အတွေ့ကျွန်တော်တွေဟာဟဲ့လားဒီပမာဒီဟာလူမျိုးကြီးဆိုတာကိုကျွန်တော်လုံးဝလက်မခံပါဘူးအဲ့ဒါကြောင့်ကျွန်တော်မှတော့လူမျိုးကြီးဆိုတဲ့စနေလည်းမရှိဘူးနောက်ကျွန်တော်ယူမှတ်တဲ့ဒီစစ်မှန်တော့ပြည်တော်စုဆိုတဲ့နေရာမှာလဲပမာတာတိုင်းသားတစ်မျိုးပဲတိုင်းသားမျိုးတစ်မျိုးပဲဖြစ်မှာပဲလူမျိုးကြီးမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ပြည်တော်စုကိုဖွဲ့စည်းထားတဲ့တိုင်းသားဟလာဒီတိုင်းသားများအထက်မှာတူတိုင်းသားတူတစ်ခုပါဝင်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်နိုင်ငံမှာတရားစာသားတွေပေါ်ကျွေးဝရတယ်တိုင်းရင်းသားဒေသတွေမှာအဲ့ဒီတရားစာသားတွေရှိတယ်ဒါပေမဲ့ဒီတရားစာသားကရတဲ့အကျိုးအမြတ်တွေကိုတော့တိုင်းရင်းသားဒေသကနေမခံစားရဘူးဆိုတဲ့အယူဆတွေရှိပါတယ်တိုင်းသားပါတီတခုကဆိုလို့ရှိရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ညီလာခံခေါ်ပြီးတော့ဆွေးနွေးမှုပြုလုပ်ဖို့ဆိုပြီးတော့ကြားနေရပါတယ်။အဲ့ဒီလိုမျိုးအခြေအနေတွေရှိနေသမျှစီလုံးညီညွတ်ရေးရဖို့ဆိုတာလည်းမလွယ်ဘူးလို့ပြောကြပါတယ်။ဆရာတို့အနေနဲ့ကောအဲ့ဒီကိစ္စအပေါ်မှာဘယ်လိုသဘောထားရှိပါသလဲခင်ဗျာ
။ကျွန်တော်ဒီလိုပြောချင်ပါတယ်ခင်ဗျာ။တို့ဘာဆွေးနွေးမယ်ဆိုတာမသိသေးတဲ့အခါကျတော့ကျွန်တော်ဘယ်လိုပြောမယ်ဆိုတာတော့ကျွန်တော်မသိသေးဘူးပေါ့။ဒါမဲ့ခုနပြောတဲ့ဟလာဒီတရားစတာတွေကိုဟလာဒီကျွန်တော်ဒီကျွန်တော်ပြမအယူရဲ့တို့မလဲဗမာကြီးအယူရဲ့ထုတ်ယူတုံးဆွဲနေတာမျိုးဖြစ်စီပဲနဲ့ဟာလာမျက်မျက်တာဒီတန်သားတွေဖြစ်တဲ့ဒီသားတွေကနော်ဒီသားကနေဒီတိုင်းသားတွေလဲခံစား권ရှိတယ်ဆိုတာဟုတ်တော့ကျွန်တော်ဘူးအပြင်ကျွန်တော်လုံးဝကိုကျွန်တော်လက်ခံပါတယ်ခင်ဗျာအဲ့ဒီအတွက်ကျွန်တော်ဒီတို့ညီလာကမှာဘာဆွေးနွေးမယ်ဆိုတာသိစိတ်တော့ကျွန်တော်မသိဘူးဒါပေမဲ့တို့ဥတည်တယ်ဆိုရဲဥတည်ပြောတဲ့အချက်နော်အချက်ဖြစ်တဲ့ဒီသားကဒီသားကနေဟာဒီသားထွက်တဲ့တရားဇာတာတွေကိုလည်းတင့်တင့်နဲ့အချိုးအစားအလျောက်နော်ခံစား권ရှိရဲဆိုတာတော့ကျွန်တော်လက်ခံပါတယ်ခင်ဗျ
ဘူဂျုံအောင်ဆန်းလက်ထက်တုန်းကရခဲ့တဲ့ ေလုံသဘောတူညီမှုမျိုးရဖို့အတွက်အခုအချိန်မှာအရေးကြီးဆုံးလူအချက်ကဘလို့အချက်မျိုးဖြစ်ပါလေလို့ယူဆတယ်ခင်ဗျ။
အရေးကြီးဆုံးကတော့ပထမဦးဆုံးကတော့တိုင်းနာဒီတာဒီမှာလက်နက်ကင်ပြိပခါဒီပရောင်းလေးထူရင်းသွားဖို့ဒါပထမဆုံးလူအချက်ပေါ့ခင်ဗျ။ဒုတိယလူအချက်ကတော့ကျွန်တော်တို့တိုင်းနာဒီတာဒီမှာဟလာနိုင်ငံရေးစွန့်ကြက်ဒီကျွန်တော်ဖော်ထုတ်ဖို့ဖြစ်တာပေါ့။အဲ့ဒီဟာတွေကတိုင်းနာဒီတာဒီရဲ့တိုင်းနာဒီတာဒီရဲ့အခါရှိတဲ့နိုင်ငံရေးခေါင်းဆောင်တွေဟလာပြည်သူတွေရဲ့ဆန္ဒသဘောထားနဲ့အညီကျွန်တော်ဟာဒီပြည်내ဒီမှာကြုံတွေ့နေရတဲ့နိုင်ငံရေးပြဿနာတွေကိုကျွန်တော်ဖြေရှင်းဖို့ပြစ်တာပေါ့ခင်ဗျာ။အဲ့ဒီနှစ်ခုသာကျွန်တော်လုပ်သားနိုင်မယ်ဆိုလို့ရှိရင်ကျွန်တော်ကစောစောပြောတဲ့နောက်ဆုံးမိအစင်ဖြစ်တဲ့နောက်ဆုံးမိဖြစ်တဲ့အစင်ဖြစ်တဲ့ဒုတိယပင်လုံးကဲဆိုတော့ညီလာခံတရားကျင်းပနိုင်ပြီးတော့အဲ့ဒီညီလာခံမျိုးမှာကျွန်တော်တိုင်းသားတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်တိုင်းသားတွေရဲ့တန်းတူမှုဆိုတဲ့အချက်တွေကိုကျွန်တော်ကဖော်ထုတ်သွားနိုင်မယ်လာဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာအကောင်းဆုံးနဲ့အစစ်မှန်ဆုံးပြည်ထောင်စုတစ်ခုကိုကျွန်တော်ဖော်ထုတ်နိုင်မှာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒင်းစာဆရာကြီးဦးဝင်းတင်ကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။မင်္ဂလာနှစ်သစ်ဖြစ်ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပါ။